အန္တသိမ့်မှုအတွက်တက်ကျုပ်ပေါင်းဦးတန်းရွှေတို့အုပ်စုပြတ်ထန်းထားတဲ့တချေခံဥပဒေအခန်း7ကိုအလွဲသုံးစားလုပ်သူဟာတက်ကျုပ်မင်းအောင်လှိုင်ဖြစ်ပါတယ်။ပြည်သူအသက်အိုးအိမ်စည်းစိမ်ကိုထိပါအန္တရာယ်ပြုမဲ့အရေးပေါ်အခြေအနေပေါ်ပေါက်လာတဲ့အတွက်အုပ်ချုပ်ရေးလုပ်ငန်းကိုဥပဒေအတိုင်းမဆောင်ရွက်နိုင်ရင်နိုင်ငံတော်သမရဟာအရေးပေါ်အခြေအနေကိုကျင်းညာနိုင်တယ်။တချိန်ထဲမှာပဲတဲ့တော်ရဲ့ပုံကိုလက်ထဲအာနာအနှင်းနိုင်တယ်လို့ဆိုပါတယ်မင်းစင်းကိစ္စဟာပြည်သူအသက်အိုးအိမ်စည်းစိမ်ကိုအန္တရာယ်ပြုတဲ့အရေးပေါ်အခြေအနေမဟုတ်ပါဘူးလက်နဲ့နဲ့အကျန့်ဖက်ပြီးအာနာသိမ့်တာကသာပြည်သူအသက်အိုးအိမ်ကိုအန္တရာယ်ပြုတာပါဒါကြောင့်ပြည်သူစံသားနဲ့ရွေးကောက်တင်မြှောက်ထားတဲ့ပြည်သူအစိုးရကိုကလိန်စိတ်ညှန်းဆင်ပြီးဖယ်ရှားလိုက်တဲ့တက်ချုပ်မင်းအောင်လှိုင်ကိုအစိုးရဝန်ထမ်းတွေကမထောက်ခံကြတာပါစေအနာချင်းဆန့်ကျင်သူတွေကိုအကျန့်ဖက်တိုက်ခိုက်နေနေတဲ့တရင်တပ်ပုံတွေတစ်ကဘာလုံးမှာနေ့စဉ်မြင်တွေ့နေရတာဟာမင်းဆုံးမင်းညစ်စေအနာချင်းစနစ်ကိုတက်တည်ပြနေတာဖြစ်ပါတယ
်စစ်တပ်ဟာရန်သူကိုတိုက်ခိုက်ချိန်မုံမှုတီထောင်ထားတဲ့အဖွဲ့အစည်းဖြစ်ပါတယ်တနည်းပြောရရင်ရန်သူကိုဖျက်ဆီးဖို့ရည်ရွယ်ပြီးဖွဲ့စည်းထားတဲ့လက်နက်ကင်တပ်ဖွဲ့ဖြစ်ပါတယ်ဖျက်ဆီးဖို့ဖွဲ့စည်းထားတဲ့အခြေခံသဘာဝကြောင့်စစ်တပ်ကြီးစိုးလာရင်ပြစည်းဆုပ်ယုပ်မှုနဲ့ဤကုန်းချုပ်တာများပါတယ်။ဆရာဝန်အင်ဂျင်နီယာ၊ဆရာဆရာမ၊ကုန်တယ်ပွဲစားအလူသမားလေသမားစတဲ့အရသားတွေဟာတိဆောက်သူတွေဖြစ်ပါတယ်။ဒါကြောင့်တိုင်းပြည်တိဆောက်တဲ့အရသားကိုစစ်ကောင်းဆောင်ဘက်ကရန်သူလိုသဘောထားတာဟာဆုပ်ယုပ်ကြဆင်းမှုဖြစ်ပါတယ်။အမိနာခံမှုကိုသာအဓိကထားတဲ့စစ်တပ်မှာအမိမနာခံတာကိုအပြစ်လို့မြင်ကြတဲ့အတွက်တတ်ချုပ်ခိုင်းတာကိုသာလုပ်ကြပါတယ်။အမှားအမှန်အကောင်အဆိုးဝေဖန်ပိုင်းခြားစဉ်းစားတာမျိုးအလွန်နည်းပါတယ်။ဒါကြောင့်တိုင်းပြည်မှာဆင်းရဲချမ်းသာအကြီးအကျယ်ခွာခြားတာကိုစစ်တပ်ကဂရုမစိုက်တာပါ
။စီဦးစီးချုပ်ကသူ့အမိန့်နာခံမဲ့အဖွဲ့အစည်းကိုသာလိုလားပါလေ။စစ်တပ်လက်အောက်ကအဖွဲ့အစည်းအလုံးစီဦးစီးချုပ်အမိန့်ကိုနာခံလိမ့်မယ်လို့ယူဆထားပါတယ်။ဒီတနေ့ကိုအားကိုးပြီးပြည်သူကရွေးကောက်တင်မြှောက်ထားတဲ့ဒေါအောင်ဆန်းစုကြည်နဲ့ NLD အဖွဲ့ချုပ်ကိုနိုင်ငံရေးမလုံနိုင်အောင်ထိန်းချုပ်ဖို့ကြိုးပမ်းတာဟာအပြောအမြင်ကင်းမဲ့တဲ့အကြံစီပါစစ်အာဏာသိမ်းပြီးနောက်တနေ့အစိုးရအမှုဌာနတွေကအာဏာပီဇာရေးလှုပ်ရှားမှု CDM ကိုစတင်အကောင့်တွေဖော်တာဟာတပ်ချုပ်ကြီးတို့အဖွဲ့အတွဲစိန်ခေါ်မှုကြီးတစ်ခုပါပဲအမိန့်နာခံလိုက်မယ်လို့မျှော်လင့်ထားတဲ့ဝန်ထမ်းတွေ CDM မှာပါဝင်လာတာဟာမျိုးဥတော်လိုင်းရဲ့ထူးခြားချက်တစ်ခုဖြစ်ပါတယ်
အစိုးရဝန်ထမ်းတွေနေထိုင်ပြီးစစ်ကောင်းဆောင်ဟောင်းတချို့အခြေချတဲ့နေပြည်တော်မှာ90ရာခိုင်နှုန်းက NLD ကိုထောက်ခံမဲပေးခဲ့ပြီးစစ်တပ်အာဏာသိမ်းတာကိုအလုံးအရင်နဲ့ဆန္ဒပြကန့်ကွက်ကြတာဟာတက်ချုပ်ကြီးအတွက်စိုးရင်စရာဖြစ်လာပါတယ်။အမိန်နာခံမဲလို့ယူဆထားတဲ့ရဲတပ်ဖွဲ့နဲ့နိုင်ငံခြားရောက်မြန်မာတန်တမန်တဲမှာလည်း CDM မှာပါဝင်သူတွေရှိလာတာဟာ NLD အတွက်ဒဏ္ဍာရီအားဖြစ်ပါတယ်။ပြည်သူကရွေးချယ်တင်မြှောက်ထားတဲ့အစိုးရကိုဖမ်းဆီးထိန်သိမ်းပြီးလက်နဲ့နဲ့ဆက်အနာသိန်းတာကိုတပြည်လုံးကလက်မခံနိုင်တဲ့အတွက်မင်းစိုးမင်းညင်းစန့်ကျင်ရေးလှုပ်ရှားမှုနေရာအနှံ့ပြားမှာပေါ်ထွက်လာတာဖြစ်ပါတယ်။လူဦးရေတရလုံးရဲ့စန့်ကျင်မှုကိုခံရတဲ့စစ်အစိုးရရဲ့ပြဿနာဟာအလွန်ကြီးမားတယ်လို့စင်ကာပူဝန်ကြီးချုပ်ကတော့ဝေဖန်ပါတယ်။ဆက်အနာရှင်ကိုမင်းစိုးမင်းညင်းအဖြစ်ဆက်ဆုပ်ယွန်းရှာလာကြပြီဖြစ်ပါတယ
်။မင်းစိုးမင်းညင်းစန့်ကျင်ရေးမှာမျိုးဆက်တဲ့လူငယ်တွေအများဆုံးပါဝင်နေပါတယ်။ဆရာနာရှင်လက်အောက်မှာမနေနိုင်ကြောင်းလူငယ်လေးတွေကပြတ်တာနေတာပါလူငယ်တွေဟာအမျိုးမျိုးဝတ်စားစီရင်ပြီးကန့်ကွက်ဆန္ဒပြကြပါတယ်ဆန္ဒပြသူတွေဟာဆရာနာရှင်စန့်ကျင်ရေးမှာရွေကြချင်းတူကြပါတယ်အသက်ဆုံးပြီးရေရှည်တိုက်ပွဲဝင်ဖို့ဆုံးဖြတ်ထားတဲ့ Generation Z ကိုကျန်းမာရေးဝန်ကြီးဒေါက်တာဇော်ဝေဆိုးကချီးကျူးဂုဏ်ပြုထားပါတယ်စစ်တပ်ကအကြမ်းဖက်လို့ဆန္ဒပြသူဦးရီရောဘာတော်တာမျိုးရှိပေမဲ့အချိန်သေးသွားတာမျိုးတော့မတွေ့ရသေးပါဘူးအမှုတန်းတွေရဲ့ CDM လှုပ်ရှားမှုနဲ့အရတားတွေရဲ့ဝိုင်းကျင်ကြမယ် social punishment လှုပ်ရှားမှုဟာစစ်အာဏာရှင်စနစ်ဆန့်ကျင်ရေးမှာအလွန်ထိရောက်နေပါတယ်စစ်အာဏာပိုင်ဟာထွေအုပ်ဌာနကိုပြန်လည်ဖွဲ့စည်းရမှာစိတ်ကြိုက်မလုပ်နိုင်ပဲဖြစ်နေပါတယ်မိသားစုဝင်တွေအကျဉ်းခံရမှာဆိုရင်လို့ရကြီးအဖွဲ့ကိုရှောင်ချီလာကြပါတယ်ကျွတ်တော်ကိုစားပြုကော်မတီ CRPH ရဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ကလည်းရရွာထိမ့်သိမ်းစောင့်ရှောက်ရေးအတွက်ကြိုးပမ်းနေကြပါတယ်ခင်ဗျာ။